ပင်ဂါတဲ့ဒုက္ခတဲ့စခန်းတွေစစ်တွေနဲ့ရခိုင်ပြည်နယ်ရှိဒုက္ခတဲ့စခန်းတွေမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေဟာကုန်းလန်းရီလန်းတွေကနေပြည်တွင်းနဲ့ဒါမှမဟုတ်မလေးရှားနဲ့ထိုင်းနိုင်ငံတွေကိုထွက်ပြေးတာတွေရှိပါတယ်။ဒီလိုထွက်ပြေးလာသူတွေကိုအထောက်အထားမပါဘဲခီးသွားလို့ဆိုပြီးလောက်ဝကဥတွေတွေနဲ့ဖမ်းဆီးထောင်ချခဲ့တယ်လို့တချို့ကနေရပြန်ပို့ခဲ့ပါတယ်။မကြသေးခင်ကတနင်္သာရီတိုင်းဒေသကြီးကောတောင်းမြို့အနီးပင်လယ်ပြင်ကနေဖမ်းမိတဲ့မွတ်စလင်တွေကိုတော့အမှုဖွဲ့နာတွေမလုပ်ဘဲနေရပြန်ပို့ဖို့ပြည်ထောင်စုအစိုးရကညွှန်ကြားထားတယ်လို့သိရပါတယ်။တနင်္သာရီတိုင်းလူဝင်မှုကြီးကြပ်ရေးနဲ့လူဆွမ်းအားရေးမြေဝန်ကြီးဦးကျော်မင်းကို RFA ကဆက်သွယ်မေးမြန်းရမှာတော့
ကိုယ်လိုလိုတနေထားတော့ဇာတိကြီးမှာပဲရှိသေးတယ်။ဒီတက်မတော်ဟိုဆက်လက်နဲ့ပြတ်ဖို့မလို့တော့ကျွန်တော်တို့တီးထားတယ်ဗောလေ။ဒါပေမဲ့ဗာလဲဆိုတော့သူဟိုဘောပြတ်ဖို့ဖို့အမိတ်ကိုစောင့်နေတော့ဗော။ဒီရစ်ပိုက်ခွဲမှာတော့ပို့လိမ့်မယ်လို့တော့ကလို့တီးထားပါတယ်။ဒါပေမဲ့ဗာလဲဆိုတော့ဒီအမိတ်ကိုစောင့်နေတာဗောနော
်။သူတို့ဟာဒီဇင်ဘာလ15ရက်နေ့ကပင်ဂါရီနိုင်ငံဒုက္ခသည်စခန်းကနေထွက်ပြေးလာသူတွေအပါအဝင်လူပေါင်း150ကျော်လိုက်ပါလာတဲ့ဆက်လီကိုကောတောင်းမြို့နဲ့ရင်မိုင်150လောက်အကွာမှာတက်မတော်စီရင်ရင်ကဖမ်းဆီးခဲ့တာလို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောထားပါတယ်။ဒီအထက်မှာအမျိုးသား82ဦးအမျိုးသမီး69ဦးလူငယ်အမျိုးသား3ဦးအမျိုးသမီး19ဦးဆက်လက်မောင်းသမားနဲ့အလုပ်သမား9ဦးပါဝင်ပါတယ်။သူတို့တွေကိုတက်မတော်ရည်တဲ့အခြေဆိုင်တဲ့ဇာတ်ကြီးကျွန်းမှာထိမ့်သိမ်းထားပြီးဘယ်နေ့ပြန်ပို့မယ်ဆိုတာတော့မသိသေးပါဘူး
။လောလောဆယ်စစ်ဆေးပြီးသွားကြီးကစစ်ဆေးပြီးတော့မှလက်ရှိကတော့ပြောတဲ့ဇာတ်ငင်သားမှာပဲရှိတယ်။ကျွန်တော်တို့တိုင်းဒေသကြီးဆိုရအနေပြီးမှသူတို့ဟိုထက်ပြီးပြင်ပြထားပြီးမှလက်ရှိနေသားရအမေဆောင်ဆိုင်တွေပဲရှိသေးတယ်။ဟိုလွှဲပြောင်းတာတွေပြီးဟိုပြန်ပြီးမှပြန်လွတ်တာတွေပြန်ပြီးမှရောက်ရှိထွက်ခွာလာတဲ့နေရာကိုပြန်ပို့တာတွေဒါရအမေနေရာပါမလားဒီကုလောလောဆယ်အဲ့ညာမှာပဲရှိ
။ကံယူရန်တိုင်းစစ်ဌာနချုပ်တိုင်းဦးစီးဗိုလ်မှူးကြီးတန့်စင်ဦးပြောသွားတာပါ။ဒီအထက်မှာစစ်တွေမျိုးဒုက္ခသည်စခန်းတွေမှာနေထိုင်သူတွေလည်းပါဝင်တာကြောင့်စစ်တွေကိုပြန်ပို့မဲ့အစီအစဉ်ရှိတယ်လို့သိရပါတယ်။ထပ်ပြေးလာတဲ့ဒုက္ခသည်တွေကိုအရေးမယူပဲအခုလိုပြန်ဖို့စီစဉ်တာဟာကောင်းမွန်တဲ့လုပ်ရဲလို့အစ္စလမ်ဘာသာရေးခေါင်းဆောင်လက်ဖြစ်ကိုဖီအန်နန်ကော်မရှင်ဝန်ဟောင်းလက်ဖြစ်တဲ့ဦးအေးလွင်ကပြောပါတယ်
။ဒါတိုးတက်မှုလို့ပြောရမှာပေါ့နော်။ဒီဒုက္ခသည်များဟာဒုက္ခရောက်နေတဲ့ကြားကနေပြီးတော့သူတို့နေထိုင်ရတဲ့အနေအထားတွေဟာတေမထုနေမထုဖြစ်လို့ဒီလောက်သူတို့အသက်ဆုံးပြီးတော့လေခန်းနေရနေထွက်ခွာလာကြတဲ့လူတွေဒီအဲ့ဒီဒုက္ခသည်တွေကိုသာပြီးတော့အပြစ်ပေးအောင်မယ်ဆိုရင်တော့တော်တော်လေးကိုလူသားချင်းမဆန်လာရအကြောင်းပါအရင်အဖွဲ့ဒီတုန်းကထောင်နေချလာလို့ဘာလို့လောက်တာတွေရှိတာပေါ့အခုတော့ဒီလိုထောင်နေပါလိမချဘဲနဲ့သူတို့လာရဲ့နေရာကိုပြန်ပို့ပေးမယ်ဆိုရင်တော့အကောင်းတဲ့ခြေလှမ်းတစ်ခုလို့ကျွန်တော်တို့ဒါကိုဝင်တာပါလေကျိုးစုပါလေ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံးနေတဲ့ဒုက္ခသည်တွေဟာပွန်းလင်းရာသီတွေမှာထိုင်းနဲ့မလေးရှားနိုင်ငံတွေကိုကုန်းလန်းရီလန်းတွေကနေတွားရဖို့ကြိုးစားတတ်ကြပြီးလူကုန်ကူးခံရနိုင်တဲ့အခြေအနေရှိနေတဲ့ကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့တွေကပြောပါတယ်။ဒီလိုနေရမှာအဆင်မပြေလို့ထွက်ပြေးလာသူတွေကိုမူလနေရပြန်ပို့တာမဖြစ်သင့်ဘဲသူတို့သွားချင်တဲ့နေရာသွားဖို့အထောက်အထားထုတ်ပေးတာမျိုးတွေလုပ်ပေးသင့်တယ်လို့လူ့ခွင့်ရေးလှုပ်ရှားသူ45 right အဖွဲ့ကကိုနီကီဒိုင်းမွန်းကပြောပါတယ်
။သူတို့ရဲ့မူရင်းစိတ်ဓာတ်ကိုပြန်ပို့မယ်ဆိုတာကလည်းလူ့ခွင့်ရေးထုတ်ဖောက်မှုတွေပဲဖြစ်တယ်ပေါ့နော်။ဆိုရအမှန်တကယ်ဆိုလို့ရှိရင်ဒါတာဝန်ယူပြီးတော့ဒီလူတွေကိုခလိုမျိုးပေါ့နော်။ဟိုနေရပြန်လဲခြားထားပေးမလဲ။သူတို့မနေတဲ့ဒေသမှာမနေပဲနဲ့အမှုဖြစ်သူတို့တမန်ငယ်ကိုသွားဖို့အတွက်ဆိုလို့ရှိရင်လည်းခုနကဒီနိုင်ငံကူးလက်မှတ်တွေထုတ်ပြီးတာမျိုးလူမောင်ခိုကူးခံရတယ်ဆိုလို့ရှိရင်လည်းခုနကမောင်ခိုကူးရတဲ့လူတွေကိုအရေးယူပြီးတော့ကူးခံရတဲ့ဒုက္ခသည်တွေကိုဘယ်လိုပြန်လဲကူစားပေးမလဲဆိုတဲ့ဟာမျိုးတွေလုပ်ပေးဖို့လိုတော့
ရခိုင်ပြည်နယ်မှာ2012ပြည်ပခောက်တွေဖြစ်ပြီးနောက်ပိုင်းမွတ်စလင်တွေကိုဒုက္ခသည်စခန်းတွေမှာပဲထားပြီးလွတ်လပ်စွာသွားလာခွင့်မပေးတာကြောင့်နေရွှန့်ခွာထွက်ပြေးသူတွေတဖြည်းဖြည်းများလာပြီးဖမ်းဆီးထောင်ချခံရတာတွေလည်းအများကြီးရှိပါတယ်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်9000ကျော်ရှိနေပြီးပြန်လည်ခေါ်ယူနိုင်ရေးအတွက်အစိုးရအနေနဲ့2018ခုနှစ်ကစတင်ဆောင်ရွက်ခဲ့ရမှာလက်ရှိချိန်အထိတရားဝင်ပြန်လာသူမရှိသေးပါဘူးမြန်မာအစိုးရရဲ့ထုတ်ပြန်ချက်တွေမှာတော့မိမိသဘောအစမ်းအရာပြန်လာသူအနည်းငယ်ရှိနေကြောင်းထုတ်ပြန်ထားပါတယ်ကျွန်တော်ကျော်လွင်ဥပ္ပါ